ကဲပမောခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့ကလေးငယ်တွေတက်တာဖြစ်ရမှာကိုအပူချိန်များလို့တက်တာနဲ့အုံနောက်အမေးရောင်လို့တက်တာတွေအကြောင်းပြောပြီးမှာအခုတစ်ခေါက်တော့ဆရာကြီးနောက်တက်ရခြင်းအကြောင်းရင်းတစ်ခုလည်းဖြစ်ပြင်းလဲပြင်းထန်တဲ့ဒီငှက်ဖျားပိုးအုံနောက်ထဲဝင်တာကြောင့်တက်တာအကြောင်းကိုဆက်ပြောအောင်ဆရာဒီငှက်ဖျားပိုးအုံနောက်ထဲဝင်တာကြောင့်တက်တာကအဖြစ်များလား
ဟုတ်ကဲ့ရင်တော့ကျွန်တော်တို့ဒါတွေကိုခဏခဏတွေ့ပါလားအခုနောက်ပိုင်းမှာတော့ဒီငှက်ဖျားရောဂါတိုက်ဖျက်ရေးစီမံချက်တွေနည်းနည်းရမှရှိနေတယ်ဟို rapid diagnostic test လို့ခေါ်တဲ့ငါပြပိုးရှိမရှိဆိုတာကိုစမ်းသပ်တဲ့ insect test တွေပေါ့နော်တခွဲကန်းစမ်းသပ်မှုတွေအလွယ်ကူလုပ်နိုင်တယ်ဒီငါပြ campaign တွေကလည်းငါပြရောဂါကုသရေးကိုအနေနဲ့ရက်ကဆရာဝန်တွေရောဒီဆရာဝန်တဲ့နေနဲ့ဒီကျန်းမာရေးဝန်ထမ်းတွေရောနော်တင်ပေးထားတဲ့အခါကျတော့ treatment ကရတယ်ပေါ့နော်အဲဒါကြောင့်မလို့ဒီငါပြပိုးဖြစ်တာဥပမာအလုံးဖြစ်တာတော့ဒီအုံနောက်ထဲငါပြပိုးရောက်တာတော့တွေ့တာနေသွားပါတယ်။ဒါပေမဲ့ရှိတော့ရှိနိုင်ပါသေးတယ
်။ဟုတ်ကဲ့ဆရာ။ဒီခလေးငယ်တွေမှာလည်းငှက်ဖျားပိုးအုံနှုတ်ထဲဝင်တယ်ဆိုတော့ဒီငှက်ဖျားယောဂါဖြစ်နိုင်တာပေါ့
။ဟုတ်ကဲ့တကယ်တော့ငှက်ဖျားယောဂါခလေးယောဂါလို့ပြောလို့ရတယ်။အဲလို့ဆိုတော့ငှက်ဖျားခြင်ပေါ့နော်ရှိတယ်ငှက်ဖျားပါရာဆိုက်ပေါ့နော်ပေါက်တဲ့နေရာတွေရှိပါတယ်။အခုများသောဖြင့်တော့တောင့်စိန်ချမ်းတွေပေါ်တဲ့နေရာပေါ့နောက်တစ်ခါဒီနေဇက်ဒေသပေါ့နော်ဒါမျိုးတွေမှာဖြစ်များတယ်။မမကြီးမတော့ငှက်ဖျားမဖြစ်တဲ့နေရာဆိုတာတော်တော်လေးနေတယ်ပေါ့အဲ့တော့ဒီငှက်ဖျားရှိတဲ့နေမြီမှာဆိုရင်ကလေးတွေစမွေးလာပြီးမွေးရဖြစ်နိုင်တယ်ချိန်ကြိုက်ပြီးတော့တပတ်သုံးလေးပတ်ကြာရင်ဒါငှက်ဖျားလက္ခဏာတွေပေါ်လာနိုင်တယ်အဲ့တော့ဒီငှက်ဖျားဖြစ်များတဲ့ဒေသတွေမှာအရင်တော့ဆိုရင်ကလေးငယ်ငယ်ဘဝမှာငှက်ဖျားဖြစ်ပြီးမဆုံးတဲ့ကလေးတွေကမှလူကြီးတွေဖြစ်လာတာအဲ့တော့ငှက်ဖျားဒီကလေးတွေကိုတိကျတဲ့ရောဂါဖြစ်ပါ
ဟုတ်ကဲ့ကလင်းငယ်ငါပြဖြစ်လို့ရှိရင်ဒီအုံနောက်ထဲဝင်နိုင်တဲ့အလားလာကလည်းများနေတယ်ဆိုတဲ့သဘောပေါ့ဆရာနော
်ပုံများတာပေါ့နော်ကလင်းများသဖြင့်ငါပြဖို့အုံနောက်ထဲဝင်လာတော့ဒီကင်းထန်ငါပြဆိုတာကဒီငါပြကိုခံနိုင်မရှိတဲ့လူတွေမှာပုံဖြစ်တယ်ပေါ့နော်ဆိုတော့အမှဒီမွေးကဒီတစ်နှစ်က၅နှစ်ကလေးလေး၅နှစ်ယောက်ကလေးလေးတွေပုံဖြစ်နိုင်တယ်အဲ့လိုပဲဒီငါပြဒေတာကိုမှပထမဆုံးရောက်လာတဲ့ခဏသွားလေတဲ့လူတို့အလုတ်သားလုတ်တဲ့လူတွေကပုံဖြစ်တာပါအင်းမြမြန်မာနေတဲ့လူတွေကတော့ငွေရောငှက်ဖျားဖြစ်တယ်အချိန်ချင်းဖြစ်ပြီးတော့သူကဘာမှမသိမပြောက်ကြံခဲ့တဲ့ခါကျတော့ငှက်ဖျားတော်တော်ပြီးနေတော့ပေါ့အဲ့တော့သူတို့မှာတော့သိပြင်းထန်တာကဖြစ်ခဲ့ပါတယ်တော့ကလေးတွေမှာတော့ဒီငှက်ဖျားပိုးဝင်ပြီးတော့တချို့ဆိုလို့ရှိရင်ဒီနာရီပိုင်းနဲ့တောင်ဒီအုံနောက်ထဲငှက်ဖျားပိုးဝင်တာဖြစ်နိုင်ပါ
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အခုလိုဒီငှက်ဖျားပိုးအုံနောက်ထဲဝင်ပြီးတက်ပြီဆိုလို့ရှိရင်ဆရာကြီးတခြားတက်တာတွေနဲ့ဘယ်လိုခွဲနိုင်မလဲ
ဖျားပြီးအပူချိန်ကြီးတော့နဲ့တက်တာကျတော့15မိနစ်လောက်ပြီးရင်ပြန်ပြီးကလေးကတရေရလာတယ်အမထိခိုက်မှုရှိဘူး။ဒီမြပြဖို့ကြောင့်တက်တာတို့ပါကြလို့ရှင်တော့မိနစ်30လက်ပို့ပြီးတော့ကလေးကတက်နေနိုင်တယ်။နောက်ပြန်ပြီးတော့ကောင်းလာလို့ရှင်လည်းကောင်းအောင်တတိပြန်မရဘူး။သုံးဝဟို conscious level ပြန်ကောင်းလာတာမရှိဘူးပေါ့နော်။ဒါတို့ကမြပြရဲ့ဒီပြင်းလက္ခဏာပါလို့ဆိုသူရနေတယ်ပေါ့နော်။ကလေးကဖြူဖြော့နေတယ်။ဘေးလုံးကြီးတယ်ပေါ့နော်။တရရဲ့ကြီးတယ်ပေါ့။ဒါမျိုးတွေပေါ့။တဲတို့ကလေးမှဆိုလို့ရှင်တတိထားဖို့ကဘေးလုံးကြီးတာတက်ကိုအသေးကြီးတာပို့ပြီးတော့တွေ့ရပါတယ်။အဲ့လိုချက်လက်လေးနဲ့ကျွန်တော်တို့ကငှက်ဖျားဒေသမှာလည်းဖြစ်တယ်။ငှက်ဖျားလည်းကြီးတယ်။ဆိုလို့ရှိရင်တော့ဒီကလေးမျိုးကတက်ရင်တော့ငှက်ဖျားဖို့တက်တဲ့အချိန်နဲ့ကြာတယ်ဆိုတော့ငှက်ဖျားဖို့အနောက်ထဲဝင်တယ်ဆိုတာသတ်ဆလို့ရပါတယ်။အခွဲဆန်းတမှုနဲ့တော့ကျွန်တော်တို့ကဒီတွေးစစ်တယ်
။ဟုတ်ကဲ့ဆရာကြီး။ဒီငှက်ဖျားဖို့အနောက်ထဲဝင်လာပြီဆိုလို့ရှိရင်ဘယ်လိုလက္ခဏာတွေပြလာလဲ
။ညာတော့ပြတော့ငှက်ဖျားအစဖြစ်တယ်ဆိုတော့ဖျားရဲချမ်းနဲ့တုံတယ်ပေါ့နော်။ပြသွားရင်ဖျားကြီးပါနော်ရချားဖြတ်တယ်ဒါပေမဲ့ရချားဖြတ်လာလဲနောက်ပိုင်းနည်းနည်းကြာလာမှာခြေပိုင်းဆိုရင်ရချားဖြတ်ခြင်းမှာဖြားတယ်ပေါ့အဲကျွန်တော်တို့ငှက်ဖြားဖြစ်တဲ့ဒေတာပေါ့နော်ငှက်ဖြားပိုးပေါ်တဲ့ဒေတာဆိုရင်တော့ကလေးတယောက်ဖြားတယ်လူကြီးတယောက်ဖြားတယ်ဆိုရင်ဒီပြင်အကြောင်းမရှိရင်ဒါငှက်ဖြားလို့ကျွန်တော်တို့ယူဆတယ်ပေါ့အဲတော့တကယ်လို့ဒီငှက်ဖြားပိုးအုံနောက်ထဲဝင်ပြီဆိုရင်တော့သူကသတိလစ်လာတယ်ပေါ့နော်သတိမကောင်းတော့ဘူးဒါမိန်နေငကြောင်ငရမ်းဖြစ်တယ်တက်တယ်အတားမျိုးဖြစ်ပါသိဆိုးသွားတယ်မမမကူဘူးဆိုတော့အဲ့ရနေတော့တပြေးပြေးပိုးပို့တော့သတိလက်ပြီးတော့အသက်ဆုံးချွနိုင်ပါတယ်။ငါပြဖို့အနောက်ထဲဝင်လာတော့တော်တော်လေးအန္တရာယ်ရှိတဲ့အခြေအနေဖြစ်ပါတယ်။
ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီငါပြဖို့အနောက်ထဲဝင်တဲ့လက္ခဏာတွေနဲ့ဒီငါပြဖို့အနောက်ထဲဝင်လို့တက်တာတွေဖြစ်လာပြီးဆိုရင်တော့အမြန်ဆုံးဆေးရုံမှာကုသဖို့လိုမှာပေါ့
။ဟုတ်ပါတယ်ခင်ဗျာ။အဲ့ဒီကလေးတွေကကျတော့သတိရလည်းမကောင်းဘူးဆိုတော့ဒီသတိလက်တဲ့ကလေးကိုကုသခြင်းပေါ့နော်ဆိုတော့ကျွန်တော်တို့မစားနိုင်ဘူးဆိုတော့ကြောသေးပါညာတွန်းထားမယ်။ဒီဟိုဘက်ဒီဘက်ဆောင်းပေးတာတို့နော်တက်လို့ရှိရင်တက်တာကိုကုတာတို့ဒါတွေကရေးကြည့်ပါလေ။ဒါတွေကြောင့်လည်းအသက်ဆုံးချုံမှုဖြစ်သွားနိုင်တယ်။ တွေးရနေတွေးသွင်းမယ်ပေါ့နော်အဲ့လိုပဲကျွန်တော်တို့ငှက်ပြားဟိုတတ်တဲ့ဆေးပေါ့နော်ကျွန်တော်တို့ဒါမျိုးတွေကိုထိုးဆေးအနေနဲ့ပေးရပါတယ်အဲ့ပြင်းပြင်းထန်ထန်ထိရောက်တဲ့ dose ပေါ့နော်အဲ့ခုပြီးတဲ့နောက်မှာကျလို့ရှင်တော့3ရက်လောက်ဒီထိုးဆေးထိုးပြီးလို့ရှင်နောက်ပိုင်းကျရင်တောက်ဆေးလိုက်ရပါတယ်အဲ့ခါမှလည်းကျွန်တော်ကအရင်ကလို့မဟုတ်တော့ ACD လို့ခေါ်တယ်ပေါ့နော် Artemisinin Based Combination Therapy ပေါ့ဒီ Artemisinin တို့ကလည်း different ဆေးနဲ့ပေါင်းထားတဲ့ဒီအပေါင်းဝယ်သုံးရပါတယ်တစ်မျိုးနဲ့သုံးလို့ရှင်အပန်းကြဆေးရင်ပါတဲ့ငှက်ပြားပူတွေဖြစ်မှာဆိုတဲ့အတွက်အဲ့လိုမျိုးမျိုးတွေ့ပြီးတော့ပြီးပါတယ
်ဟုတ်ကဲ့ဆရာဒီငှက်ပြားပူအုံနောက်တဲ့ဝင်တဲ့အဆင်ကပြင်းထန်တဲ့အတွက်ငှက်ပြားဖြစ်လာပြီဆိုတော့ဆရာရယ်ဒီအုံနောက်တဲ့ဝင်တဲ့အဆင်ထိမရောက်အောင်ကကာကွယ်နေတဲ့အနေအထားရှိလားဆ
ိုဖြစ်တဲ့အခါမှာစောစောစီးကူတာပေါ့ကိုရင်တော့ငှက်ပြားပူလို့ထေချဖို့ဆိုတာကသွေးစစ်မှရတယ်ခုနောက်ပိုင်းမှာတော့သွေးစစ်တာလည်းမဟုတ်ဘူးဒီလက်ထိတ်လေးကိုသွေးဖောက်ပြီးတော့ဒီဆက်ကူလေးနဲ့ပေါ့နော်ဒီ test strip လေးနဲ့ဆဲလိုက်လို့ရှိရင်ရတယ်ပေါ့အဲ့လိုရတဲ့အခါမှာမျက်ပြားလို့တေးပြပြီဆိုလို့ရှိရင် treatment ကိုစရတယ်ပေါ့နော်ဒီကုသမှုကဆရာဝန်ကစမှလည်းမဟုတ်ဘူးဘာတူနာမှုဆရာမတွေလူလူကျမ်းမာရေးလုပ်သားတွေတော့ဒီလိုထိပါပြန်လာအောင်လုပ်ပြီးသားရခြင်းငယ်ငယ်စောစောကုကြရခြင်းမျက်ပြားပိုးထိန်ချုပ်တာတွေလုပ်လာပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီမျက်ပြားကိုအစရေကာကွယ်တာကအရေးပိုကြီးလာတာပေါ့ဆရာနော်တော့ဒီနေရာမှာဆရာရင
်ဟုတ်ကဲ့အခုဒီမျက်ပြားတော့ novel sensitive ပေါက်တဲ့ကျင်ကြိုက်တဲ့အခါမျိုးတော့ကုဆက်တာပေါ့နော်အဲ့တော့ကျင်မကြိုက်အောင်နေရမှာပေါ့နော်ဒါ insecticide impregnated nets ပေါ့နော်ဆိုတော့ဘုဒ္ဓဆေးစိန်ခြင်အောင်လေးပေါ်လာတယ်အဲ့ခြင်အောင်လေးသုံးတယ်ဆိုတော့ကျင်ဒီမှာနားရင်ခြင်အားတည်တယ်ပေါ့လေဒီလိမ်ညာတန်ကာကွယ်လို့ရပါတယ်
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ